ချမ်းပြည်အစီဘက်ချမ်းရှင်ကုတ်ထံဒေသကကိုကန်တပ်ဖွဲ့ MNDAA ရဲ့အဓိကအခြေစိုက်စခန်းတစ်ခုကိုဒီကနေ့မှလည်းမြန်မာအစိုးရတပ်ဖက်ကအကြီးအကျယ်ထိုးစစ်ဆင်ခဲ့ပါတယ်တရုတ်မြန်မာနယ်စပ်ကကြေးရွာတွေမှာတော့အိမ်တိုင်းလူလူတရုတ်နိုင်ငံအလံကိုတင်ထားကြတဲ့အကြောင်းဒေသခံတွေကပြောပြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင
်ဆမ်းပြည်နယ်လောက်ကံမြို့ရဲ့အရှိတောင်ဘက်တရုတ်နယ်စပ်မြင်းနဲ့နှမိုင်းကြောသာကွာဝေးတဲ့ရှင်ခုတ်တန်ဒေသကကိုကန်တပ်ဖွဲ့ MMDA ရဲ့အခြေစိုက်စခန်းနေနဲ့ကုန်းချမ်းဒေသနာကကိုကန်တပ်ဖွဲ့တွေကိုမြမတက်မတော်ကဒီကနေ့မှလည်းစစ်ရှိန်မြင့်ပြီးထိုးစစ်ဆင်နေတာပါလီကြောင်တိုက်ခိုက်မှုတွေနဲ့အတူရာနဲ့ချီတဲ့မြန်မာစစ်တပ်ကထိုးစစ်ဆင်ခဲ့တာဖြစ်ကြောင်း MMDA ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ
်။ဟိုခုတ်ထံဖက်လည်းဖြစ်တယ်။မနေ့နေ့ခုတည်းတိပါပဲ။နောက်ပြီးတော့ဒီကုန်းချမ်းနားဝဟိုလောက်ကကျဖို့ပတ်ဝန်းကျင်လည်းဖြစ်ပါတယ်။အဲဒါလည်းမနေ့နေ့ခုတည်းတိပါပဲ။ဒီနေ့နှစ်ဖက်လုံးနေ့ရက်လုံးဟိုကလေရင်တောင်းလာတာတွေ့ရတယ်။ခုတ်ထံကျတော့နေဆက်မင်းနဲ့3.5ကီလိုမီတာလောက်ရှိမယ်နေတယ်။ဟိုဘက်အပေါ်ဖက်တော့10ကီလိုမီတာလောက်ရှိမယ်။တရက်တည်းပြင်းထန်လာကြ။ချောဖက်ကြာလာတော့နည်းမယ်။ဒါပေမဲ့တန်ရရတာလည်းလေးများတယ်ဗျ။ဟိုပြီးခဲ့တဲ့တပတ်နဲ့ဆိုင်ပေါ့။တစ်ဖက်ကတော့ကြာလာလည်းများတယ်။တန်ရရလည်းများတယ်ဗျ
။မြန်မာတပ်မတော်ရဲ့သတင်းထုတ်ပြန်ချက်ကိုကိုကားပြီးမြန်မာအစိုးရသတင်းစာတွေမှာဒီကနေ့ဖော်ပြရမှာတော့ပါစင်ကျော်မျိုးနဲ့ရှင်ခုတ်တန်ကြားကကိုကန့်စစ်စခန်းတောင်ကုန်းတို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့သူတို့တပ်စခန်းတွေမကြသေးပဲခုခံနေသေးပဲလို့MNDA ကိုကံပြောခွင့်ရသူဦးထွန်းမြတ်လင်းကညင်းဆိုပါတယ
်အဲ့တော့ကျွန်တော်နေနေတဲ့စခန်းပါအော်အခုတစ်ခါအဲ့မှာရှိနေတော့မှာကျွန်တော်စခန်းကိုသူတို့တက်ပြီးတော့စူးစစ်စစ်တာပါဆရာအဲ့ဒါကြောင့်မလို့သူတို့ကြာတာနဲ့တန်ရရတယ်ပုံများပါအဲ့ဒါကြောင့်မလို့ခုတစ်ခါလက်လက်ကြီးနဲ့အရင်ပစ်ပါတယ်လက်လက်ကြီးနဲ့ပစ်ပြီးတော့ဟိုကြီးတက်ထိုးရပေါ့ကြီးတက်ထိုးပြီးတော့ဟိုကလေရင်နဲ့ပြန်လာပြီးတော့ဟိုကပုံကျဲတယ်ပြီးတော့ဟိုကစက်တနက်နဲ့ပစ်တယ်ပြန်ပေါ့ပြီးတော့ကြီးတက်ပြန်ထိုးအဲ့လိုပါပဲ
လက်ရှိစစ်ပွဲတွေကြောင့်အဲ့ဒီနေရာဝန်းကျင်ကဒေသခံတွေစစ်ရှောင်တင်းပြီးအများစုကတရုတ်နယ်စပ်ဘက်ကိုဒုက္ခတွေအဖြစ်ထွက်ပြေးခဲ့ကြသလိုတချို့လဲလားရှို့မြို့နာတဝိုက်ခိုးလုံနေကြတာပါတရုတ်မြန်မာနယ်စပ်နဲ့နီးတဲ့မူဆယ်မြို့ကန်တူကတော့သူတို့မြို့ကလုံခြုံရေးစောင့်ကြပ်မှုအနေအထားကိုပြောပြပါတယ
်အခုဒီအလျှောက်ပေါ်တော့နေစပ်တလျှောက်လားရှို့မှုခက်တလျှောက်လုံးကလုံးလုံးစီကညခွေမှာရှိလို့ရှိရညမထရဆိုတဲ့ဟာတွေပေါ့နော်အဲဒီမူဆယ်မြို့မှာဟိုဟိုတလောလုံးကတော့စီနိုင်ထဲရပါတော့အဲနမ်တောဒီဘက်မှာလည်းညဆိုရင်မထဲရဘူးဟာအခြေအနေလေးရှိရဲ့အဲ့ဒီဟိုကပေါ့နော်မတွားရနေနေမှာတွားပြီးမှဘုံတက်နေနေတဲ့ဟိုကတော့အကိုကြီးတယောက်လည်းရှိရဲ့ဒီသူကခြေတော့နည်းနည်းရှိသွားတယ်တေတော့မတေလုံးမှာတော့ဆစ်ဆေးတွေရှိရဲ့အဲ့ဒီဟိုကပေါ့နော်အမလို့ဒီမူဆယ်ရဲ့ညဈေးထိတ်မှာဆိုရင်ညတိုင်းကစစ်သားတွေလည်းရေးတယ်ရေးတယ်ပေါ့နော်ရေးတယ်စောင့်နေစောင့်နေခြေနေလေးရှိရဲ့ဟိုတလောတော့ကဆိုလေသူတို့9နိုင်နောက်ပဲမထွက်နေဆိုတဲ့အချိန်မှာအပြစ်မှာတိတိကျကျတော်တော်များများလေသူတို့ဖမ်းနေအလိမျိုးတွေကြားနေရတာပေါ့နော
်တရုတ်နိုင်ငံယူနန်ပြည်နယ်နဲ့ထိစပ်နေတဲ့တရုတ်မြန်မာနယ်စပ်တခြားကကြေးရွာတွေမှာတော့အိမ်တိုင်းနီးပါးဟာတရုတ်နိုင်ငံရဲ့အလံအီတွေထောင်ထားကြတယ်လို့ဒေသခံတွေကပြောပါတယ်ဆစ်ဆောင်ပြေးလာကြတဲ့ကိုကန့်ဒေသဒုက္ခသည်အများစုဟာအခုချိန်ထိသူတို့နေအိမ်တွေကိုမပြန်နိုင်ကြသေးပါဘူးတရုတ်နယ်စပ်ကိုရောက်လာတဲ့ကိုကန့်ဒေသခံအမျိုးသမီးတူကသူတို့ရဲ့စိုးရိမ်မှုကိုတရုတ်ဘာသာနဲ့အခုလိုပြောပါတယ
်။ဆရာဖခင်မကြီးပေါ်ဆရာနာဘူးမာတော့ဟောကိုစံသတ်စိတ်ချောင်းပြဲလာဖို့ပြောင်းလို့ဖခင်ကြီးက
လက်နက်ကြီးပြစ်ခတ်တံတွေတိတ်ဆိတ်သွားပြီဆိုရင်တော့မြန်မာနိုင်ငံဖက်ကိုကျမတို့အ мян ပြန်ချင်ပါတယ်။ကျမတို့ရဲ့ခြံဝင်းထဲကတင်းနံစားပင်တွေအသားစားတရိတ်ဆန်တွေကိုပြန်ယူပြီးဒီနယ်ဆက်ကိုပြန်ပြေးလာချင်ပါတယ်
။ဖေဖော်ဝါရီလအစပိုင်းကဖြစ်လာခဲ့တဲ့ကိုကန့်ဒေသစစ်ပွဲတွေကြောင့်တရုတ်နယ်စပ်ဘက်ထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းအနည်းဆုံး6000ကျော်ရှိတယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ